ီးခဲ့တဲ့ရက်ပိုင်းတွင်ဒဂုံမြို့သစ်စိတ်ကမ်းမြို့နယ်နဲ့မင်္ဂလာတောင်မြို့နယ်တွင်မှကျူးကျော်ရက်ကွက်တွေကိုအင်အားသုံးဖျက်သိမ်းနေပါတယ်။တစ်ဆက်တည်း notice ပေးထားတဲ့တခြားမြို့နယ်တွေလည်းရှိနေပါတယ်။ကျူးတင် notice ပေးထားတာမှန်ပေမဲ့ဖျက်သိမ်းတဲ့နေရာမှာလမ်းမေးစည်းတဲ့တွေကိုစီပင်ကဝင်ဖမ်းတဲ့ပုံစံမျိုးတောင်းမှန်လို့မရပဲဆက်ကြီးတွေနဲ့အိမ်တွေကိုအတင်းဝင်ထိုးနေတာဖြစ်ပါတယ်။ဒဂုံမြို့သစ်စိတ်ကမ်းမြို့နယ်ကအိမ်ဖြတ်ခံရသူတူကတော့သူတို့ဟာတရဝင်နေရာချထားတာခံပြီးမှအဖြတ်ခံရတာလို့ပြောပါတယ်။ဖြတ်သိမ်းခံတဲ့အင်ဂျီ150ကျော်ပါတယ်။နေထိုင်သူဥစိန်လိုင်းပြောပြတာကတော့
နေရာဘလို့သူရှိကြပြီလေဆိုတော့ကကျွန်တော်တို့ဒီမှာကကျူးလဲရှိတယ်ပေါ့နော်။95လောက်သားတွေကသူတို့ကပြီးစိန်းလန်းစုတီးနေနေကြဗျ။စိန်းလန်းစုတီးဆိုတာက78နောက်ပိုင်းမှာကျွန်တော်တို့တိမ်ဝါရဟာရရှိတယ်ကိုသိမ်းသွားတဲ့လေရှိတယ်ဒီသိမ်းသွားပြီးသွားတဲ့အခါမှာဒီဥစ္စာကိုသူတို့ကဟိုနေ95လောက်မှာအရင်အစိုးရလက်ထက်မှာသူကဘာလုပ်လိုက်လဲဆိုတော့ကျွန်တော်တို့ဟိုနေရန်ကုန်မြို့နယ်မိုင်30ဖက်လေစိတ်လက်စုပြီးဆိုပြီးတော့သူကထားပေးလိုက်တယ်နောက်ပိုင်းကျတော့ဘာလာလဲဆိုတော့တက်စုကပါလာတယ်တက်စုရဲ့စီမံချက်မှာပါလာတယ်သူကဘယ်လိုလက်ကပေးလိုက်တာလဲဆိုတော့ကျွန်တော်တို့ဒီဟိုမာယာကတို့ပေါ့ဗျာမာယာကားတို့ကနေပြီးတော့သူတို့ကနေပြီးတော့ဒါသူတို့နဲ့ပတ်သက်တဲ့လူတွေပတ်သက်တဲ့လူတွေဆိုတာကတော့လုံနိုင်တဲ့လူတွေသူတို့ပြောလို့ရတဲ့လူတွေကိုသူကချပေးလိုက်တာ
နေထိုင်သူတွေထဲမှာလွန်ခဲ့တဲ့20ကျော်ကနေရာချထားပေးခဲ့သူတွေရှိသလိုပဲ2008ခုနှစ်နာဂစ်မုံတိုင်းနောက်ပိုင်းပြောင်းရွှေ့လာသူတွေရှိကြပါတယ်အခုလိုကျူးကျော်ဝင်ရောက်နေထိုင်သူတွေကိုတဘုံစကန်းကိုစစ်တပ်ကဝင်စည်းသလိုပုံမျိုးဖျက်ဆီးပြီးရှင်းလင်းတာမျိုးကိုတော့သဘောမတူသူအများအပြားရှိပါတယ်ဒီကြေဇန်နဝါရီလ26ရက်နေ့ကတော့မင်္ဂလာတုံပြင်းမှပြင်ဆက်မှုစုံအတွင်းကျူးကျော်နေထိုင်သူတွေကိုရှင်းလင်းခဲ့ပြန်ပါတယ်။အင်ဂျီ800လောက်ပါသွားတယ်လို့သိရပါတယ်။ရက်ွက်တွင်နေထိုင်သူဒေါ်သစင်ပြောပြတာကတော့
အခုသူတို့ကပြောင်းမေးဆိုတော့ဖြတ်လို့တာဖြတ်ကြတယ်။မဖြတ်ရင်လည်းဖမ်းခံမှကြောက်တယ်။နေဖို့တော့ကတော့မားရငှားရမ်းလည်းမနေနိုင်ဘူး။မိသားစုကများတော့လေ။အဲ့လိုဒီမှာအဲသူပြီးတက်သွားရင်ပေါ့နော်။သူတို့တခုခုမလုပ်ဘူးဆိုတော့ကို့နေရာလေးကိုပြန်နေမယ
်။ကုလို့ကျူးကျော်ရက်ွက်တွေကိုဖျက်သိမ်းနေချိန်မှာထွက်ပေါ်လာတဲ့မိကုံးကကျူးကျော်ရက်ွက်တွေပပျောက်အောင်ကုလို့နီးမျိုးနဲ့ဆောင်ရွက်လို့အောင်မြင်နိုင်မှာမလားဆိုတာပါတကယ်ကကျူးကျော်ရက်ွက်တစ်ခုကိုဖျက်လိုက်ရင်ဖျက်ယုံတက်တက်မဟုတ်ပဲဘယ်နေရာမှာပြန်ပြီးအစားပေးမလဲဆိုတာအရေးကြီးတယ်လို့ဝေဖန်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတချို့သတင်းဌာနတွေမှာဖော်ပြတာကရန်ကုန်တိုင်းအစိုးရအနေနဲ့ပြန်လည်နေရာချထားပေးဖို့အစီအစဉ်တွေလုပ်မယ်လို့ပြောပါတယ်ဒါပေမဲ့လက်တလို့အဖြက်ခံသူတွေကတော့လမ်းပေါ်ကိုရောက်နေကြပါပြီ။မျက်စိတငယ်နားတငယ်နဲ့ဖြစ်နေကြတာမြင်တွေ့နေရပါတယ်။ဥစိန်လိုင်းပြောပြတာကတော့သူတို့ရက်ွက်ကိုတော့အစားပေးဖို့စီစဉ်ရှိတယ်လို့ဘယ်သူကမှမပြောကြောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးပေါကွန်းချာနယ်အက်ဒီတာဥစီယာလိုင်းပြောပြတာကအ
ဲ့လိုကျူးကျော်တွေကိုဒီနေရာရှင်းထုတ်လို့ကျူးကျော်ကပြောင်းမတော့မဟုတ်ဘူးနောက်တနေရမှာသူထပ်ပြီးနေရမှာကိုဆိုတော့သူ့ရဲ့ငူမူလားအပူဓာတ်ကနေပြန်မရှိလို့လာနေတယ်ဒီနေရာဖယ်လို့ရှိရင်နောက်တနေရမှာသူနေဦးနေမှာပဲသူဒီလိုကဘာကြီးပုံမှန်သူရှိဦးရှိနေမှာပဲဆိုတော့အဲ့လိုမျိုးတွေကိုစိုးရနေပြီဘလို့တာဝန်ပြီးဖြည့်ရှင်းလဲဆိုတော့စဉ်းစားမှုမျိုးလိုလိုတာပေါ့နောက်တစ်ခုရှိတာကအဲ့လိုမျိုးဒီလူသားချင်းစာနာတဲ့အထူးခေါ်လဲအစိုးရမှာသူတို့ good governance ဆိုတဲ့ဒီအဓိပ္ပာယ်ထဲမှာကဒီပြည်သူလူထုရဲ့ငင်းငံမှုကိုလည်းကုစားနေစွာရှိရတယ်ဆိုတာပါတယ်ဗျအဲ့တော့သူကလည်းပြည်သူတွေကပြည်သူတွေပဲအဲ့တော့အဲ့ဒီလူတွေကိုသူတို့ငင်းငံမှုတွေသူတို့လူခွဲချက်တွေကိုဘယ်လိုဖြည့်ဆည်းမလဲဆိုတာကိုတော့အစိုးရစဉ်းစားဖို့လိုတယ်နောက်တစ်ခုရှိတာကဒီကျွန်တော်တို့ရက်ွက်တွေဒီမှာ900ဆန်ရေးတဆိုင်ဖွင့်မယ်ဆိုတော့မှရက်ွက်အုပ်ချုပ်မှုမတည်ဘဲဖွင့်လို့မရဘူးဗျအဲ့တော့ဒီကိစ္စကိုအစိုးရအနေနဲ့ဒီကိစ္စကလည်းလုပ်လို့မရဘူးဆိုတော့အစိုးရအုပ်ချုပ်ရေးရန်ရမှာပါနေတဲ့အုပ်ချုပ်ရေးမှုတွေမသိဘဲနဲ့ရက်ွက်အုပ်ချုပ်မှုအောက်ခြေဆက်အုပ်ချုပ်မှုတွေမတည်ဘဲနဲ့တော့မှကိုယ်ကစနေတဲ့ဖုန်းလုံးနဲ့နေထားမှာအဲ့တော့ဒီလိုကြီးကျယ်တဲ့တွေပေါ်လာတယ်ကြီးကျယ်ကွက်တွေပေါ်လာတယ်ဆိုတာသူတို့အာနာပိုင်းနေမတည်ဘဲနဲ့မဖြစ်ဘူးဆိုတာကိုကျွန်တော်ကစပြီးပြောခြင်းတယ်အဲ့ဒါကိုသူတို့ကသူနဲ့မဆိုင်ပါဘူးဆိုပြီးခေါ်နေခေါ်တာကတော့ကျွန်တော်တို့ရဲ့ဘဝတွေပြည်သူတွေရဲ့ဘဝတွေကိုပဲကြောင်းနေထိုးချလို့ကျွန်တော်မြင်ရတယ
်ဥစည်းအားလိုင်းပြောပြသွားတာပါလက်ရှိအခြေအနေမှာစီမံကိန်းနေရာတွေမှာကျူးကျော်နေထိုင်သူတွေကိုရောကြီးလိုဟာမျိုးရရှိမယ်မြေစားရမယ်ဆိုတဲ့အခြေအနေတွေရှိနေတာကြောင့်တက်ဆိုင်ရာရက်ွက်အာဏာပိုင်တွေကိုငွေပေးပြီးနေထိုင်သူတွေရှိသလိုတကယ်နေစရာမရှိလို့လာရောက်နေထိုင်သူတွေလည်းရှိပါတယ်။တကယ်က ဘလို့ပုံစံမျိုးနဲ့နေနေသက်ဆိုင်ရာကိုမပေးမကမ်းမဲနဲ့နေလို့တော့မရနိုင်လို့အိမ်ဖြတ်ခံသူတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒဂုံမျိုးသစ်စိတ်ကန်းဆက်မှုဆောင်ကနာဂတ်ဦးဖြစ်တဲ့ဦးအေးလွင်ကသူတွေ့ကြုံခဲ့ရတဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါတယ
်ဥပမာပြသာဂတ်ဆက်မှုဆောင်ပါဆိုလွန်ခဲ့တဲ့9နှစ်လောက်ကကျွန်တော်တို့မိတ်ဆွေတွေစက်ရုံရှိမှာဒဲရီလာဆောက်တဲ့စက်ရုံပိုင်ကြီးကတိတော့ချစ်ချစ်ပဲခိုင်းတော့မပင်နိုင်ဘူးပတ်စားပေးပြီးနေတာလို့ပြောတယ်နောက်ဆုံးကျတော့ကျွန်တော်တို့ကဖွဲ့ဖွဲ့စည်းနေတဲ့စဉ်းစားပြီးတော့ဆက်တွယ်ပြင်ရှင်းတဲ့အခါကျတော့ဒါရကဒဲရီမှုရဟာကျွန်တော်တို့လုပ်ထားတာကဖယ်ပေးပါမယ်ပတ်စားတော့တောင်းရှိစီပေးပါဆိုပြီးတော့လုပ်စားတဲ့လူမျိုးကလည်းရှိတယ်ဒဂုံစိတ်ကမ်းမှာကျွန်တော်စက်မှုဆောင်ဥက္ကဋ္ဌတို့ကလည်းအဲ့လိုပဲစက်ရုံမဆောက်တဲ့မြေကွက်တွေမှာဒဲရီရောက်လာတယ်အဲ့ဆက်ရုံမြေခွပိုင်ကြီးကဆက်ရုံဆောင်ပဲလာရင်သူတို့30တို့30တို့တောင်းတယ်သူကျော်တွေကအဲ့တောင်းတဲ့လူတွေကြီးလာရင်လည်းအဲသူတို့အတော့မှာသူတို့ကသတိရှိတယ်အဲ့သတိကဘယ်လိုဖြစ်နေလဲဆိုတော့ရက်ွက်အုပ်ချုပ်ရေးမှုတွေရက်ွက်စည်မှုတွေယာယီမှုတွေဖြစ်နေတယ
်ဦးအေးလွင်ပြောပြသွားတာပါတကယ်ကကျူးကျော်ရက်ွက်တွေကိုဖျက်သိမ်းမယ်ဆိုရင်ဘာကြောင့်ကျူးကျော်တွေဖြစ်လာလဲဆိုတဲ့အခြေအနေကိုစမ်းစစ်သင့်တယ်လို့ဦးအေးလွင်ကပြောပါတယ်တကယ်ကရန်ကုန်မြို့ထဲမှာခွင့်ပြုချက်မရဘဲစောက်လို့နေတဲ့အထက်မြင့်အဆောက်အဦးနဲ့တခြားအဆောက်အဦးအများပြားရှိနေကြပါတယ်။ဒီအဆောက်အဦးတွေဟာခွင့်ပြုချက်မရှိဘဲစောက်လို့တာကြောင့်ကျူးကျော်အဆောက်အုံတွေဖြစ်တယ်လို့ပြောရမှာပါ။ဒီအဆောက်အဦးတွေကိုရောဆက်ကြီးများနဲ့အင်အားသုံးပြီးဖြိုချမှလားဆိုတာကလည်းမေးစရာရှိလာပါတယ်။အဲ့ဒီအဆောက်အုံတွေဘလူတွေပိုင်ဆိုင်ပါတယ်ဆိုတာလည်းမေးရအောင်မယ်လို့ဝေဖန်တာလည်းရှိပါတယ်ခင်ဗျာ။